တနင်္လာနေ့မှာကျင်းပတဲ့ပြည်သက်နိုင်ငံသမ္မတရွေးကောက်ပွဲမှာဒုက္ခသည်တွေနိုင်ငံတွင်ဝင်ရောက်မှုကိုဆန့်ကျင်တဲ့အမျိုးသားရေးဝါဒီ Marine Le Pen ထက်လူကြိုက်ပိုများပြီးမဲများစုရခဲ့တဲ့ Emmanuel Macron ဟာစီးပွားရေးကျွမ်းကျင်တဲ့ဗန်လုပ်ငန်းရှင်တူဖြစ်ပါတယ်။ပြည်သက်နိုင်ငံရဲ့25ဆမျက်သမ္မတဟာအလဲလက်ဝါဒီတယောက်ဖြစ်ပြီးလွန်ခဲ့တဲ့တစ်နှစ်လောက်ကမှ En Marche လို့ခေါ်တဲ့လက်ဝဲလက်ရရင်းလေးရှိတဲ့တမယိုးချပြည်သက်နိုင်ငံရေးကိုပြောင်းပြစ်ဖို့အတွက်လှုံ့ဆော်တဲ့တီးကြပ်လွတ်လပ်တဲ့နိုင်ငံလှုပ်ရှားမှုကနေလူသိများလာသူတယောက်ဖြစ်ပါတယ်။လက်ရှိသမ္မတ François Hollande ကဒုတိယကြိမ်သမ္မတတက်တန်းအတွက်ဝင်ပြီးအရွေးမခံဖို့ဆုံးဖြတ်ခဲ့တဲ့နောက်ပိုင်းမှာသူဟာသမ္မတလောင်းဖြစ်တဲ့ဝင်ပြီးအရွေးခံဖို့အတွက် Socialist အစိုးရအဖွဲ့ကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ Macron ရဲ့အောင်းနိုင်မှုဟာသူ့ရဲ့ပြိုင်ဘက်လက်ပန်းရဲ့ချင်းချောက်မှုခံရတဲ့ Muslim ရွှေပြောင်းသူတွေလက်မခံရတဲ့အတွက်ရောဥရောပတိုက်တလွားစီးလုံးညီညွတ်မှုအတွက်ပါအောင်းနိုင်တာလည်းဖြစ်တယ်လို့သုံးသပ်ကြပါတယ်။လက်ပန်းဟာအဖွဲ့ဝင်28နိုင်ငံရှိတဲ့ EU ဥရောပသမ္မတကခွဲထွက်ဖို့ဆန္ဒရှိသူပါ။ရှေ့မှာခက်ခဲတဲ့အလုပ်တွေဖြည့်ရှင်းရမှာဖြစ်ပေမဲ့အများအန်းလူလူကိုအမှန်တင်ပြမှာဖြစ်ပြီးချင်းချောက်မှုရန်တွေကနေကာကွယ်ပေးပါမယ်လို့ပါရီကလူပြရတယ်မှာသူ့ကိုထောက်ခံသူတွေကိုမကန်းကအောင်ပွဲခံမင်ကွန်ပြောပါတယ်။နှစ်လပွဲကောင်းတဲ့မက်ခရွန်ဟာယုံကြည်မှုအပြည့်နဲ့စကားပြောကောင်းသူတူဖြစ်ပြီးသူ့တဲ့အသက်20လောက်ပိုကြီးတဲ့အထက်တန်းကျောင်းဆရာမကိုလက်ထပ်ထားသူပါ။သူဟာအသက်36နှစ်ပဲရှိသေးတာမို့ပြင်သစ်သမိုင်းမှာ1848တုန်းကအသက်40မှာသမ္မတဖြစ်ခဲ့တဲ့နပိုလီယံရဲ့တူဖြစ်သူလူဝီနပိုလီယံဘွန်နပတ်ထက်ငယ်တဲ့သမ္မတဖြစ်လာမှာပါ။